ဆေးကာလာတာလက်ပြညူကလီးယားလက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြားတပြန်လှုံ့ဆော်နေကြပါတယ်။အမေရိကန်နဲ့ရုရှားကြားဆဲစုနှစ်နဲ့ချီရှိခဲ့ပြီးဖြစ်တဲ့ဒီညူကလီးယားစာချုပ်ကနေအမေရိကန်ကနှုတ်ထွက်ကြောင်းတောက်ကြနေကပဲကြေညာလိုက်ပြီးတဲ့နောက်ဒီကနေ့စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာသွားပါတယ်။မဟာမိတ်အမေရိကန်တို့ကဒီစာချုပ်ကနေနှုတ်ထွက်မယ်လို့ကြေညာသွားတာမလို့ကျွန်တော်တို့လည်းဒီစာချုပ်ကနေပြီးတော့အလားတူနှုတ်ထွက်ပါမယ်လို့သမ္မတပူတင်ကရုပ်မြင်သံကြားကနေဒီကနေ့ပဲပြောကြားသွားတာပါ။ရုရှားတို့အနေနဲ့အတန်ထက်မြန်တဲ့ hypersonic လက်နက်တွေအပါအဝင်ဒုံးကျည်တွေတီထွင်ဖို့စလုပ်မယ်လို့လည်းသမ္မတပူတင်ကပြောပါရယ်။ရုရှားနိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေကိုလည်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စနဲ့ဒီဘက်ကစပြီးတော့အမေရိကန်အစိုးရနဲ့တွားပြီးတော့မဆွေးနွေးဖို့မှာထားတယ်လို့သူကဆိုပါရယ်။အမေရိကန်ကတော့ရုရှားဘက်ကနေပြီးတော့ဒီသဘောတူလက်နဲ့စာချုပ်ကိုရေးထိုးထားတာကိုပျော်ပျော်ကြီးနဲ့ချိုးဖောက်တယ်လို့ဆွဆွဲပြီးတော့ဒီစာချုပ်ကနေပြီးတော့ယာယီနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကြေညာချက်ထုတ်ခဲ့တာပါ။ရုရှားတို့ကတားမြစ်ဒုံးကျည်စနစ်ကိုလှုပ်ဝက်တီထွင်နေတယ်။ဒါဟာပြည်ပရောက်ကျွန်တော်တို့တပ်ဖွဲ့တွေနဲ့မဟာမိတ်နိုင်ငံတွေအတွက်ဓာတ်ရိုက်ချင်းချောက်မှုဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ကဆွေးနွေးနိုင်ရုံလက်တော့ဖွင့်ပေးထားတာပါ။ပိုကောင်းတဲ့သဘောတူညီချက်တစ်ခုချုပ်ဆိုနိုင်နိုင်မယ်လို့သူမျှော်လင့်ကြောင်းသူကပြောထားပါတယ်။တရုတ်နိုင်ငံကတော့ဒီလိုမျိုးအမေရိကန်တို့ရဲ့နှုတ်ထွက်မှုကိုစနေနေ့မှာပဲကန့်ကွက်သွားပြီးတော့ရုရှားနဲ့အမေရိကန်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေဒီကိစ္စကိုပြည့်လည်အောင်လုပ်ဖို့ပြောသွားခဲ့ပါတယ်ရှင်။